မြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကပြောလိုက်ပါတယ်။ဒါ့အပြင်အဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်နဲ့လုံခြုံရေးထိပ်တန်းတာဝန်ရှိသူ22ယောက်ကိုလည်းရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးသင့်တယ်လို့ပြောလိုက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာရာဇဝတ်တရားရုံး ICC ကိုအမြန်ဆုံးလွှဲသင့်တယ်လို့ဒီအစီရင်ခံစာမှာတောင်းဆိုထားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကိုရန်နိုင်ကစူးစီးတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအဖို့မြန်မာစစ်တပ်ဘက်ကကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာလူခွင့်အဖွဲ့တစ်ခုဖြစ်တဲ့ 45 Rights အဖွဲ့ကဒီကနေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစီရင်ခံစာထဲမှာတော့2019ခုနှစ်ဩဂတ်လ25ရက်နေ့က ARS ရိုဟင်ဂျာအစွန်းရောက်အဖွဲ့ကလုံခြုံရေးကိန်းခန်းတွေကိုတိုက်ခိုက်ခင်မှာကလေးကမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကရိုဟင်ဂျာတွေပေါ်လူခွင့်ချိုးဖောက်မှုတွေကိုကြေကြေပြတ်ပြတ်နဲ့စနစ်ကျကျူးလွန်မှုပြင်ဆင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး 45 Rights အဖွဲ့ကမှုဆောင်ရာရှီဂျုံမက်သျူးစမစ်က VOA ကိုအခုလိုပြောပါတယ
်။ We documented how the Myanmar authorities made preparations.
ဒီခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ရက်စက်ဆိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်မှုအတွက်မြန်မာအာဏာပိုင်တွေဘက်ကဘယ်လိုပြင်ဆင်ခဲ့တယ်ဆိုတာကျွန်တော်တို့မှတ်တမ်းတင်ထားပါတယ်။အဲ့ဒီပြစ်မှုတွေထဲမှာလူမျိုးရုံးတပ်ဖြတ်မှုတွေနဲ့လူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလည်းပါဝင်နေဆိုတဲ့လက်ခံနိုင်လောက်တဲ့သက်သေထောက်ထားတွေကိုဒီအစီရင်ခံစာထဲမှာတွေ့ရှိထားပါတယ်။ဒါ့အပြင်မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ကထိတ်တန်းတာဝန်ရှိသူ22ယောက်ကိုလည်းဒီလူခွင့်ချိုးဖောက်မှုအတွေ့ရာဇဝတ်မှုကြောင့်ဆိုင်ရာအရစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်တင်ပါတယ်
။မြန်မာလုံခြုံရေးအာဏာပိုင်တွေဘက်ကလူခွင့်ချိုးဖောက်မှုတွေထဲမှာဓာတ်နဲ့ချုံထက်တဲ့လက်နက်အသုံးဆောင်တွေကိုတင်စီတာ၊ချန်စီယိုတွေကိုတင်းကျပ်ဖယ်ရှားခိုင်းတာ၊မွတ်စလင်မဟုတ်တဲ့သူတွေကိုလက်နက်တပ်ဆင်လေ့ကျင့်သင်ကြားပေးတာတွေပါဝင်တယ်လို့လည်းဆိုထားပါတယ်။ဒါပြင်မြန်မာအာဏာပိုင်တွေဟာရိုဟင်ဂျာတွေစီကနေစာနယ်ရေးခါတွေကိုလည်းတင်းယူတာတွေလူသားချင်းစာနာမှုအကူအညီတွေမပေးနိုင်အောင်လုပ်တာတွေလည်းပါဝင်တယ်လို့ပြောပါတယ်။အခုလိုမြန်မာလုံခြုံရေးတာဝန်ရှိသူတွေဘက်ကရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တာတွေကိုနိုင်ငံတကာရာဇဝတ်ခုံရုပ်ကိုလွှဲပြောင်းပေးဖို့ဒီအစီရင်ခံစာထဲမှာတိုက်တွန်းထားတယ်လို့လည်းမက်သျူးစမစ်ကပြောပါတယ
်။ We're calling on the UN Security Council member states to do everything in their power.
လုံခြုံရေးကောင်စီအနေနဲ့ဒီအခြေအနေကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုအမြန်ဆုံးလွှဲပြောင်းပေးနိုင်အောင်သူတို့ရဲ့လုံပိုင်ခွင့်အာဏာတွေကအကုန်လုသွားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်တို့တောင်းဆိုပါတယ
်။ဒီအစဉ်ခံစားမှာပါတဲ့အချက်တွေကိုတော့မျက်မြင်သက်သေတွေထွက်ပြေးလွတ်မြောက်လာသူတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်လုံခြုံရေးအာဏာပိုင်တွေ ARS ရိုဟင်ဂျာအစွန်းရောက်အဖွဲ့တွေအကဲခတ်တွေဆရာဝန်တွေနဲ့အကူအညီပေးရေးအဖွဲ့ဝင်154ယောက်ကိုတွေ့ဆုံမေးမြန်းပြီးတော့အခြေခံထားတာဖြစ်တယ်လို့ 45 Rights အဖွဲ့ကပြောပါတယ်။မြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကိုအခုထပ်ပိုပြီးမစိုးလာနိုင်အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဝင်ရောက်ဖြေရှင်းတင်တယ်လို့မက်သျူးစမစ်ကပြောပါတယ
်။ The Myanmar military is responsible for mass atrocity crimes in many different parts of the country against many different ethnic groups.
မြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းပါဝင်နိုင်ငံတော်နေရာတော်များများကတိုင်းရင်းသားဒေသတွေနဲ့တိုင်းရင်းသားလူမျိုးစုတွေအပေါ်မှာဖြစ်နေတဲ့ရက်စက်တဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ရှိပါတယ်။သူတို့ဟာအဲ့ဒီလူခွင့်ချိုးဖောက်မှုတွေအတွက်လုံးဝပြစ်ဒဏ်ခံရခြင်းလည်းမရှိပါဘူး။ဒါကြောင့်တကယ်လို့သာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာစစ်တပ်ကိုဒီကိစ္စအတွက်တာဝန်မယူခိုင်းမှုဆိုရင်ဒီလိုရာဇဝတ်မှုတွေလူခွင့်ချိုးဖောက်မှုတွေဟာဆက်ပြီးတော့ဖြစ်နေမဲ့အခြေအနေရှိပါတယ်
။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့က ARS ရိုဂျာအစွန်းရောက်အဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကိန်းစခန်းတွေကိုတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ဘက်ကဒေသတွင်းမှာနေမြေရှင်းလင်းရေးလုပ်ခဲ့ရာကနေအဲ့မှာရှိတဲ့ရိုဂျာတွေတိမ့်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေဆက်ဖြတ်ကျော်ထွက်ပြေးခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေအတွင်းမှာရိုဟင်ဂျာ8,000လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တယ်လို့ပြောပါတယ်။အခုလိုရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့လူခွင့်အခြေအနေတွေကိုစုံစမ်းစစ်ဆေးဖို့အတွက်တော့မြန်မာစိုးရဘက်ကကော်မရှင်တရက်ဖွဲ့စစ်ဆေးနေပြီးတော့နိုင်ငံတကာကနေခေါ်ဆိုတုံးဆွဲနေတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာစိုးရဘက်ကလက်မခံဘဲပယ်ချထားပါတယ်ခင်ဗျာ။